ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကရွှေလှိုင်ကျွေးရွာမှာဒီကနေ့စစ်တပ်ရဲ့ပစ်ခတ်မှုကြောင့်အရက်သား2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီပစ်ခတ်မှုကိုတပ်မတော်ဘက်ကအတည်ပြုပြီးမသင်္ကာဘွယ်ရာတန်တရားရှိသူတွေကိုပစ်ခတ်လိုက်တာလို့ပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့အောက်တိုဘာ15ရက်မနက်6နာရီဝန်းကျင်မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကရွှေလိုင်ကျေးရွာမှာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်စစ်အောင်ရွာသားဦးကလားမောင်တိဆုံးသွားပါတယ်။ဒါပြင်စစ်တပ်ရဲ့ပစ်ခတ်မှုကြောင့်ရွှေလိုင်ကျေးရွာကမောင်နေစန်းဝင်းဆိုသူလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်လုံခြုံရေးနှင့်နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့ပစ်ခတ်ခံရသူတွေဟာအယက်သားမဟုတ်ဘူးလို့ဆိုပါတယ်
။အဲ့ဒါယက်သားမဟုတ်ဘူး။တိုင်ကနဲ့မောင်ပြေကောင်တို့လက်ပြုံပါ။ကားနဲ့မီးတယ်၊ပြီးတယ်၊ပြီးတော့ပြစ်တယ်ပေါ့။ဘုံကတော့တဘုံလိုလုံးပါလားကြမ်းတက်တရတော့
သူတို့နှစ်ဦးကိုစစ်တပ်ကဘာကြောင့်ပြစ်ခတ်ခဲ့လဲဆိုတာကိုတော့တေဆုံးသူနဲ့ထိခိုက်ဒဏ်ရာရရှိသူမိသားစုဝင်တွေကအကြောင်းတစုံတရာမသိရှိကြသေးပါဘူးထိခိုက်ဒဏ်ရာကြောင့်စစ်တွေစေယုံမှာကုသမှုခံယူနေတဲ့မောင်နေစန်းဝင်းဟာစစ်တွေကိုကြောင်းသွားဖို့ကားထုတ်နေချိန်မှာပြစ်ခတ်ခံရတာလို့ဦးလေးဖြစ်သူကပြောပါတယ
်ကျွန်တော်တို့ကတော့ဘာမှမဆိုင်တဲ့ဘာမှပြဿနာမရှိတဲ့ဒီကျောင်းသားလေးကလေးကိုဘလို့ဖြေလို့ပြစ်တယ်လဲနော်ကျေသူကိုကောက်ကင်ပြင်းနေတဲ့မတော်ဆိုရဲဟာအခုကကျေသူကကြောင်းနေရတယ်ကျွန်တော်တို့ရဲ့ခရီးကတဲ့မတော်လိုက်ရင်ပုံပြီးတော့ဟိုပြည့်တယ်ဟိုပြည့်ရှင်းနေရတဲ့
ကျောက်တော်မြို့နယ်အတွင်းကကျေးရွာတွေမှာမနက်9နာရီအချိန်လောက်ဆိုလူသူသွားလာနေကြပြီးအခင်းဖြစ်တဲ့မနက်ကတော့တဲ့မတော်စစ်ကြောင်းဆင်းလာတဲ့အချိန်မှာရွာသားနှစ်ဦးပြစ်ခတ်ခံရတာလို့ဒေသခံတွေကဆိုပါတယ်ကျောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကအခုပြစ်ခတ်ခံလိုက်ရတဲ့ပုံစံကစည်ရေးပရိပခအခြေအနေကြောင့်မဟုတ်ဘဲနောက်ပိုင်းမှာအဖြစ်များလာတဲ့တစ်ဖက်သက်ပြစ်ခတ်မှုဖြစ်စဉ်မျိုးလို့ပြောပါတယ
်။ဆော်ရူးတီးရတယ်လို့ကတော့အဲ့ဒီဖက်တီမှာတိုက်ပွဲတွေဖြစ်တာလို့ပါလို့ကျွန်တော်မရှိဘူး။ဒီနေ့မနေ့လေခံဖြစ်တဲ့အခါမှာကျွန်တော်တို့အမေ့ကြည့်တဲ့အခါတိုက်ပွဲဖြစ်တဲ့ပုံစံမဟုတ်ဘူး။နောက်ပိုင်းကျွန်တော်တို့ဖြစ်စဉ်တွေတော်တော်များများမှာတွေ့ရတယ်လို့ပေါ့။တစ်ဖက်ကနေပြီးတော့မှတက်တာခက်တာတွေဖြစ်လာတယ်ပေါ့နောက်ပိုင်းမှာ။အခုလည်းပဲအဲ့လိုဖြစ်စဉ်မျိုးပေါ့။
ရခိုင်ပြည်နယ်တွင်စစ်ရေးစောင့်ကြည့်သူဦးစောဝင်းကတော့တပ်မတော်စစ်ကြောင်းဆင်းလာပြီးဆိုဒေသခံရွာသားတွေပြည်လွှာပုန်းရှောင်နေရတဲ့အခြေအနေအထိစစ်တပ်ကိုကြောက်လန့်နေရတယ်လို့ဆိုပါတယ်
။ဗီဒီယိုဇက်ကားတွေမှာတိဟာတန်ဆိုးတို့နေထလန်တို့ကားတွေမှာဂျပန်ငပုတွေလာပြီးဟေးပြေးရပြေးရဆိုရွာသားတွေပြေးရတယ်မလား။ဒီဖက်မှာလည်းအဲ့လိုမျိုးပြပြောရရင်လည်းအာဏာနာစစ်တပ်ကလာပြီးဆိုရင်ဒီရွာနာရောက်နေပြီးဟေးငါတို့ရွာနာရောက်နေပြီးပြေးရဟေးရွာသားတွေကအဲ့လိုသူတို့ကြောက်လန့်နေရတယ်
ကျောက်တော်မြို့နယ်မှာတိုက်ပွဲကြောင်မဟုတ်ဘဲစစ်ကြောင်းနဲ့တွေ့လို့ပြစ်ခတ်ခံရတာကြောင့်တေဆုံးတန်ရာရရှိသူအခုနှစ်ထဲမှာ50ဝန်းကျင်ရှိနေပြီလို့ဒေသဆောင်ကြီးသူတွေကပြောပါတယ်ရှင်